Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2016ခုနှစ်ဧပြီလ24ရက်တနင်္ဂနွေနေ့ညနေခင်း VOA American အသံရဲ့မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်။ကျမစုမမရှင်ဒီညနေခင်းအစီအစဉ်တွေကိုအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးမှာပါရှင်
။မင်္ဂလာညနေခင်းပါရှင်။ကျမသင်္ကီထိုက်ပါ။အမေရိကန်သမ္မတဘရက်ကိုဘားမားဟာဒီကနေ့ဗြိတိန်နိုင်ငံကနေတဆင့်ဂျာမနီနိုင်ငံကိုဆက်ရောက်သွားပြီဖြစ်ပြီးဂျာမနီဝန်ကြီးချုပ်နဲ့တွေ့ဆုံဆွေးနွေးဖို့ရှိနေပါတယ်။မြောက်ကိုရီးယားတို့ရဲ့ရေငုတ်တင်ပေါ်ကနေပြစ်လွတ်တဲ့ပယ်ရင်တပ်ဒုံးကျည်ပြစ်လွတ်ဆန်းသက်မှုဟာတိုးတက်ဖြစ်ထွန်းမှုတချို့ရှိခဲ့တဲ့မအောင်မြင်မှုအဖြစ်စစ်ရေးဆိုင်ရာသုံးသပ်သူတို့ကပြောဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်တွေကိုတင်ဆက်ပေးမှာကတော့အခုရက်ပိုင်းအတွင်းမြန်မာနိုင်ငံတဝက်အထူးသဖြင့်မြန်မာနိုင်ငံအထက်ပိုင်းနဲ့အလဲပိုင်းဒေသတွေမှာမိုးသီးထန်စွာရွာသွန်းချိန်လေပြင်းတွေတိုက်ခိုက်ပြီးတော့မကြုံစဘူးမိုးသီးတွေကြွေကြပါတယ်။လူနဲ့တိရစ္ဆာန်သေဆုံးတဲ့အထိဖြစ်ခဲ့တဲ့အတွက်အများပြည်သူလူထုဘာတွေဆောင်ရွက်တင်ပါသလဲ
။အခုမိုးသီးကြွေတယ်ပေါ့နော်။မိုးသီးကြွေတဲ့နေရာကွက်ပြော့မိုးကြီးတယ်။အဲ့တော့မိုးသီးကြွေတဲ့ဌာန်ကဘာလဲဆိုတော့တိရစ္ဆာန်တွေလည်းမိုးသီးကြွေရင်ပေးတယ်။လူတွေအိမ်တွေမှာလည်းသတိထားရမယ်။ဒါကြောင့်မလို့မိုးသီးကြွေနိုင်တဲ့အခြေအနေရှိတယ်ပေါ့
။လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနပြည်တော်စုဝန်ကြီးဒေါက်တာဝင်းမြတ်အေးပါရှင်။နောက်ပိုင်းမှာတွေ့ဆုံဒီမေးမြန်းခန်းကိုလည်းအပြည့်အစုံတင်ဆက်ပေးဖို့ရှိပါတယ်။တရားမဝင်ကုန်သွယ်မှုတွေကိုထိရောက်စွာကာကွယ်နိုင်မှုကုန်သွယ်ဆက်မှုအသင်းချုပ်မှကုန်သွယ်လုပ်ငန်းရှင်တွေနဲ့စီးပွားကူးသန်းဝန်ကြီးတွေ့ဆုံပြီးဘာတွေဆွေးနွေးခဲ့တယ်လဲဆိုတဲ့သတင်းနဲ့ကရင်ပြည်နယ်ဘက်ကခရီးရန်ဖျားရှိကိုကြောင့်လည်းဇေဒီတဲတဲ့အပေါ်ဘလို့မျိုးဖြည့်ရှင်းဆောင်ရွက်နေတယ်လဲဆိုတဲ့သတင်းတွေကိုတင်ဆက်ပေးမှာပါ။အခုရေဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်တိန်ကီထိုင်နယ်ကိုညံဝင်းအောင်တို့တင်ပြပေးမှာဖြစ်ပါတယ်ရှင်။
အမေရိကန်သမ္မတဘရက်ကိုဘားမားဟာဂျာမနီနိုင်ငံကိုနှစ်ရက်ကြာခီးစဉ်အဖြစ်ဒီကနေ့ဆက်ရောက်သွားပြီဖြစ်ပြီးခီးစဉ်အတွင်းမှာတော့ဂျာမနီဝန်ကြီးချုပ်အန်ဂယ်လာ မာကဲလ်နဲ့ကမ္ဘာစီးပွားရေးအကြမ်းဖက်မှုအရေးအတ္တလန္တိတ်တစ်ဖက်တစ်ချက်လုံခြုံရေးနဲ့တခြားအရေးကိစ္စတွေကိုဆွေးနွေးကြမှာဖြစ်ပါတယ်။ကုန်သွယ်ရေးအပါအဝင်ကိစ္စရပ်အတော်များများဆွေးနွေးခဲ့တဲ့ဗြိတိန်နိုင်ငံခီးစဉ်အပြီးဂျာမနီကိုခီးဆက်တာဖြစ်ပါတယ်။ဒီကနေ့တနင်္ဂနွေနေ့ဂျာမနီနိုင်ငံဟန်နိုဗာမြို့ကိုဆက်ရောက်ပြီးမကြခင်မှာပဲဂျာမနီဝန်ကြီးချုပ်နဲ့တွေ့ဆုံဆွေးနွေးပွဲကျင်းပမှာဖြစ်ပါတယ်။သတင်းမီဒီယာတွေနဲ့တွေ့ဆုံပြီးနောက်မှာတော့အမေရိကန်သမ္မတအိုဘားမားနဲ့ဂျာမနီဝန်ကြီးချုပ်မာကဲလ်တို့ဟန်နိုဗာမီဆဲကုန်သွယ်ရေးပြပွဲကြီးကိုတရားဝင်ဖွင့်လှစ်ပေးမှာဖြစ်ပါတယ်။ဟန်နိုဗာမီဆဲကတော့ဆက်မှုနည်းပညာဆိုင်ရာကမ္ဘာဦးဆောင်ကုန်သွယ်ရေးပြပွဲကြီးအဖြစ်သတ်မှတ်ကြပါတယ်။နိုင်ငံပေါင်း80ကခင်းချင်းပြတ်တပ်သူ6500နဲ့လာရောက်ချိရှိသူပေါင်း2000လောက်ရှိမယ်လို့လည်းစီစဉ်သူတို့ကခန့်မှန်းပါတယ်။အတ္တလန္တိတ်တစ်ဖက်တစ်ချက်နိုင်ငံများကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံရေးပူးပေါင်းဆောင်ရွက်မှု TTIP အတွက်လည်းအထောက်အပံ့ဖြစ်စေဖို့နှစ်ဖက်တို့မျှော်လင့်ပါတယ်။လွတ်လပ်တဲ့ကုန်သွယ်ရေးသဘောတူညီချက်ကိုတော့အမေရိကန်နဲ့ဥရောပသမဂ္ဂတို့အကြားဆွေးနွေးနေကြတာဖြစ်ပါတယ်။နှစ်နိုင်ငံကောင်းဆောင်နေဆွေးနွေးကြမယ့်အထက်မှာတော့အစ္စလာမ်ရဲ့အစွန်ရောက် IS တို့ကိုပူးပေါင်းတိုက်ခိုက်မှုတွေအပါအဝင်လက်တလောလာတွေအတွင်းဘရက်ဆဲလ်နဲ့ပါရီမြို့တော်တွေတိုက်ခိုက်ခံရမှုနောက်ပိုင်းအကြမ်းဖက်မှုတံပြန်တိုက်ခိုက်ရေးပူးပေါင်းဆောင်ရွက်မှုတွေကိုလည်းဆွေးနွေးကြမှာဖြစ်ပါတယ်။
ဆီးရီးယားနိုင်ငံကိုအမေရိကန်မြေပြင်တပ်တွေဈေးလွတ်ဖို့သူ့အနေနဲ့စဉ်းစားမှာမဟုတ်ဘူးလို့အမေရိကန်သမ္မတအိုဘားမားကပြောဆိုလိုက်ပြီးဆီးရီးယားနိုင်ငံရဲ့ပြဿနာဖြေရှင်းဖို့ကြိုးပမ်းရမှာစီးရီးနီးထက်အခြားနည်းလမ်းတွေကိုသုံးဖို့လိုမယ်လို့သူကပြောပါတယ်ဆီးရီးယားသမ္မတဘာရှားအယ်အာဆတ်ရဲ့အစိုးရကိုဖြုတ်ချဖို့မြေပြင်တပ်တွေဈေးလွတ်မယ်ဆိုရင်ဗြိတိန်နဲ့အမေရိကန်အတွက်အမှားလုံးပြီသလိုဖြစ်လိမ့်မယ်လို့ BBC ရုပ်သံဌာနနဲ့အင်တာဗျူးမှာပြောသွားပါတယ်စီးရီးနီးနဲ့ဓာတ်ရိုက်ဖြေရှင်းမဲ့အစားအာဆတ်အစိုးရကိုကြားကန်ပေးနေတဲ့ရုရှားနဲ့အီရန်အပေါ်နိုင်ငံတကာအတိုင်းအဝန်းကဖိအားပေးတဲ့လို့ဆီးရီးယားတပုံတွေပါဝင်တဲ့အသွင်ကူးပြောင်းရေးအစိုးရတရက်ဖွဲ့နိုင်အောင်တိုက်တွန်းကြိုးပမ်းတင်ကြောင်းအိုဘားမားကပြောပါတယ်ဆီးရီးယားပြည်တွင်းစစ်ဟာထိခိုက်ကြေကွဲပွေရာအေယာမရှုပ်ထွေးမှုကြီးဖြစ်တယ်လို့အိုဘားမားကဆိုပါတယ်အမေရိကန်ဦးဆောင်တဲ့မဟာမိတ်တပ်ဖွဲ့တွေကရာကာနဲ့မူဆိုတို့လိုဒေတာတွေကိုပြစ်မှတ်ထားပြီး IS စစ်သွေးကြွတွေကိုလေကြောင်းတိုက်ခတ်မှုတွေဆက်လုပ်သွားမယ်လို့အိုဘားမားကပြောပါတယ်။နိုင်ငံသားတိုက်ခတ်ရေးသမားတွေကိုဥရောပနိုင်ငံတွေထဲပို့ပေးနေတဲ့အဲ့ဒီဒေတာတွေကိုအထူးကြံအဆက်ဖြတ်ထားနိုင်အောင်လှုံ့ဆော်ဖို့လိုတယ်လို့သူကပြောပါတယ
်။ရေငုတ်တင်မောက်ကနေပြစ်လွတ်တဲ့ပယ်ရင်တပ်ဒုံးကျည် SLBM စမ်းသပ်မှုကိုစနေနေ့ကလှုံ့ဆော်ခဲ့ပြီးမဟာအောင်မြင်မှုကြီးဖြစ်တယ်လို့မြောက်ကိုရီးယားကပြောဆိုလိုက်ပေမဲ့တောင်ကိုရီးယားဘက်ကတော့ဒီစမ်းသပ်မှုမအောင်မြင်ဘူးလို့သတ်မှတ်ပြောဆိုပါတယ်။ဒါပေမဲ့စီးရေးဆိုင်ရာလေလာသုံးသပ်သူတို့ကတော့အခုဒုံးကျည်ပြစ်လို့စမ်းသပ်မှုကိုတိုးတက်ဖြစ်ထွန်းမှုတချို့ရှိခဲ့တဲ့မအောင်မြင်မှုအဖြစ်သတ်မှတ်ပါတယ်။ နျူကလ িয়ার တိုက်ခိုက်မှုတွေကိုအပြည့်အဝလှုပ်ဆောင်နိုင်ဖို့နောက်ထပ်နည်းလမ်းတစ်ခုရရှိပြီဆိုတဲ့သဘောမြောက်ကိုရီးယားတို့ကနိုင်ငံပိုင်သတင်းအေဂျင်စီ KCN ကနေတဆင့်ပြောဆိုနေတာကိုတော့လက်ရှိစီရေးစွမ်းဆောင်ရည်တွေကိုချက်ကားပြောဆိုတယ်လို့ရှုမြင်ကြပါတယ်တောင်ကိုရီးယားပူးတဲ့စစ်ဦးစီးချုပ်များအဖွဲ့ရဲ့အနှုတ်လက္ခဏာဆောင်တဲ့အကဲဖြတ်ချက်ကတော့မြောက်ကိုရီးယားရဲ့ရေငုပ်သင်္ဘောကနေပြစ်လွတ်တဲ့ပေတင်းတပ်ဒုံးကြီး SLBM အစီအစဉ်ရဲ့တကယ့်လက်ရှိအခြေအနေအတိုင်းအတာကိုထောက်ပြထားပါတယ်။စမ်းသပ်ခဲ့တဲ့ဒုံးကြီးအမျိုးအစားကအနည်းဆုံးကီလိုမီတာ300လောက်အထိပြစ်လွတ်နိုင်ပေမဲ့မြောက်ကိုရီးယားတို့စနေနေ့ကပြစ်လွတ်စမ်းသပ်ခဲ့တဲ့ဒုံးကြီးကတော့ပင်လယ်ထဲကိုမကျခင်ကီလိုမီတာ30လောက်ပဲပြစ်ခတ်နိုင်ခဲ့တယ်လို့တောင်ကိုရီးယားဘက်ကပြောပါတယ်။ဒါ့အပြင်ပြစ်လွတ်ပြီးမကြခင်မှာပဲဒုံးကျည်ဟာဆက်ချွယွန်းသွားခဲ့တယ်လို့တောင်ကိုရီးယားအစိုးရသတင်းရင်းမြစ်ကပြောပါတယ်။မြောက်ကိုရီးယားတို့ဟာရေမုတ်တင်းဘောကနေပြစ်လွတ်နိုင်တဲ့ပေတိန်တပ်ဒုံးကျည်နှီးပညာရဲ့ကနဦးအဆင့်ကိုတော့ရရှိနေပြီလို့လည်းယူဆကြပါတယ်ရှင်
။နယ်သာလန်သတင်းသမားတဦးကိုတူရကီနိုင်ငံမှာရှိတဲ့ဒူမနေအိမ်မှာတူရကီရဲတွေကတနင်္ဂနွေနေ့မနေ့အစောပိုင်းကဖမ်းဆီးသွားပါတယ်။နယ်သာလန်သတင်းသမားကတူရကီသမ္မတတရက်အာဒိုဂန်ကို Twitter မှာထိခိုက်စော်ကားရေးသားပြီးတဲ့နောက်အခုလိုဖမ်းဆီးခံရတာဖြစ်ပါတယ်။ Dutch Metro သတင်းစာရဲ့လူသိများတဲ့ပင်တိုင်ဆောင်းပါရှင် Ibru Uma ကစနေနေ့ညကသူမအိမ်ရှိတံခါးဝမှာရဲတွေရောက်ရှိလာပြီးမေးမြန်းစစ်ဆေးဖို့ရဲစခန်းကိုခေါ်ဆောင်သွားတယ်လို့သူမရဲ့ Twitter စာမျက်နှာမှာရေးခဲ့ပါတယ်။ Ibru Uma ထိမ့်သိမ်းခံရနေတယ်ဆိုတာကို Netherlands နိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ကဲဒါလန်ကလည်းအတီးပြုတ်ပြောပေမဲ့အသေးစိတ်ကိုတော့ပြောမသွားပါဘူးတူတကီသမရအာရိုဂန်ကိုလူမှုကွန်ရက်မီဒီယာတွေပေါ်မှာထိခိုက်စော်ကားရေးသားတာကိုအစီရင်ခံဖို့အတွက်တူတကီကောင်စစ်ဝန်ယုံကအီးမေးပေးပို့ခဲ့ပြီးတဲ့နောက်မှာအီဘရူးဦးမှာပြီးခဲ့တဲ့သတင်းဘက်ကရေးသားတဲ့ဆောင်းပါးကြောင့်နိုင်ငံရေးအရပြင်းထန်တဲ့အငြင်းပွားမှုတွေဖြစ်စေခဲ့ပါတယ်
ဒီမေးခံအတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေးမြန်မာပိုင်းစီစဉ်ကနေတနင်္ဂနွေနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်အီကွေဒေါ်နိုင်ငံမှာငလျင်ကြောင့်တည်ဆုံးသူအရေအတွက်654ဦးအထိရှိသွားပြီလို့အစိုးရတာဝန်ရှိသူတွေကပြောပါရယ်။နိုင်ငံရဲ့ပစိဖိတ်ကမ်းရိုးတန်းတစ်လျှောက်ဆယ်စုနှစ်ခုနှစ်ခုနီးပါးအတွင်းအဆိုးဝါးဆုံးငလျင်ကြောင့်လူပေါင်း 12,500 ထိခိုက်ဒဏ်ရာရပြီးနောက်ထပ် 58 ဦးပျောက်ဆုံးနေဆဲဖြစ်ပါရယ်။အမိမီအတွက်ဝန်내ချေခွဲရတဲ့နေရက်တွေဖြစ်ပါရယ်။နိုင်ငံဟာဘေးဒုက္ခနဲ့ကြုံတွေ့နေရပါတယ်လို့သမ္မတရာဖဲကိုရဲကပုံမှန်ပြုလုပ်တဲ့စနေနေ့ရုပ်မြင်သံကြားအစီအစဉ်ကနေပြောဆိုသွားပါရယ်။အီကွေဒေါ်နိုင်ငံတော်ဟာယာယီအမိုးအကာတွေနဲ့စားနပ်ရိက္ခာထောက်ပံ့မှုအပါအဝင်အရေးပေါ်ကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်ဖို့အတွက်ထောင်ပေါင်းများစွာသောစစ်သားတွေနဲ့ရဲတွေကိုချထားပါတယ်။လူပေါင်း3သိန်းခွဲကိုနောက်3လအထောက်အကူတွေပေးဖို့အတွက်လည်းကုလသမဂ္ဂကဒေါ်လာ 82.8 သန်းပေးဖို့တောက်ကြံနေကပန်ကြားထားပါတယ်ရှင်
။လူပေါင်း 9,000 နီးပါးတည်ဆုံပြီးလူတောင်းနဲ့ချီအိုးမဲ့အိမ်မဲ့ဖြစ်စေခဲ့တဲ့နီပေါငလျင်နှစ်ပတ်လည်နေ့အထိမ်းအမှတ်အတွက်နီပေါပြည်သူတွေဟာမြို့တော်ကတ်မန်ဒူးကသမိုင်းဝင်မျှော်စင်တစ်ခုရှိဒီနေ့စူဝေးစူတောင်းပွဲတွေလုပ်ခဲ့ကြပါတယ်ပြင်အား9.3ရှိတဲ့ငလျင်တန်ခံခဲ့ရတဲ့နီပေါနိုင်ငံမှာပြန်လည်ထူထောင်ရေးလုပ်ငန်းတွေနှေးကွေးနေတာကြောင့်ပြည်သူတို့ချို့ဒေါသထွက်ပြီးဒီကနေ့တချို့နေရာတွေမှာအနေချင်းဆန္ဒပြတာတွေရှိခဲ့ပါတယ်ကာထမန်ဒူးမြို့လယ်ကပြိုကျပျက်စီးခဲ့တဲ့ဒါရာဟာရာမျှော်စင်ရှိမှာဝန်ကြီးချုပ်ပရာဆက်အိုလီကဝန်내ချင်းပန်းခွေကိုချခဲ့ပါတယ်ငလျင်တန်းကြောင့်ဒီမျှော်စင်ဟာ2015ဧပြီလ25ရက်နေ့မှာပြိုကျခဲ့တာဖြစ်ပြီးလူ132ဦးသေဆုံးခဲ့ရပါတယ်။နိုင်ငံတဝန်းနီပေါငလျင်ကြောင့်လူပေါင်း 8,856 ဦးသေဆုံးခဲ့ရတာပါ
။ဆော်ဒီအာရေဗျနိုင်ငံမှာနေ့စဉ်သုံးရေမီဂက်စ်နဲ့ဆိုင်တဲ့ဝန်ဆောင်ခနှုံမြင့်တက်လာတဲ့အပေါ်လူမှုရဲ့တုံ့ပြန်သံများလာတာကြောင့်ရေနဲ့လျှက်စစ်ဆိုင်ရာဝန်ကြီးကိုဆော်ဒီဘီယဆယ်မန်ကအလုပ်ဖြုတ်လိုက်ပါတယ်။ရေမီနဲ့တခြားဝန်ဆောင်မှုတွေပါအစိုးရထောက်ပံ့စေတွေဖြတ်တောက်လိုက်ပြီး6လမကြာခင်မှာပဲစနေနေ့ကအခုလိုအလုပ်ဖြုတ်တဲ့ကိစ္စဖြစ်လာတာဖြစ်ပါတယ်
။နေအောင်ကြီးစွမ်းရင်သုံးလေးရင်ဟာအန်နီရဲ့များလုံးနဲ့ပြည်စပိတ်သမုတ်တရားခီးကို56နာရီကြာဖြတ်တန်းခဲ့ပြီးတဲ့နောက်သူ့ရဲ့ကဘာပတ်နောက်ဆုံးခီးစဉ်ကိုအဆုံးသတ်လိုက်ပြီးအမေရိကန်ပြည်တော်စုအနောက်ဘက်ချန်ကယ်လီဖိုးနီးယားပြည်နယ်မိုဖက်အယ်ဖီလေစိတ်မှာဘေးကင်းလုံခြုံစွာနဲ့ပြန်လည်ဆင်းသက်နိုင်ခဲ့ပါတယ်ဒီခီးစဉ်အတွင်းအရေးပေါ်အခြေအနေဖြစ်ခဲ့ရင်ဆင်းသက်စရာမြေမရှိတာကြောင့်လည်းဖြစ်ပါတယ်ခင်ဗျာ
come Washington, the voice of America, the VOA.
နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့ကိုညံဝင်းအောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညနေခင်းအတွက်သတင်းတွေကိုစတိုက်တင်ဆက်ပေးပါမယ်။အခုရုံဆုံးနားဆင်ရမှာကတော့ပြည်သူအများစိတ်ဝင်စားစောင့်ကြည့်နေတဲ့မိုးလေဝသသတင်းဖြစ်ပါတယ်။အခုရက်ပိုင်းအတွင်းမှာမြန်မာနိုင်ငံတဝန်းအထူးသဖြင့်မြန်မာနိုင်ငံအထက်ပိုင်းနဲ့အလဲပိုင်းဒေသတွေမှာမိုးတီးထန်စွာရွာသွန်းတဲ့ချိန်မကြုံစဘူးမိုးတီးတွေကြွေကြပြီးတော့လေပြင်းတိုက်ခတ်တာတွေမိုးကြိုးပစ်တာတွေကြောင့်လူနဲ့တိရစ္ဆာန်သေဆုံးတဲ့အထိဖြစ်နေတဲ့အတွက်ပြည်သူလူထုအနေနဲ့မိုးလေဝသနောက်ဆုံးရသတင်းတွေကိုအဆက်မပြတ်နားထောင်ကြဖို့နဲ့မိုးသက်လေပြင်းကြရောက်တဲ့အချိန်မှာရှောင်ကျဉ်လိုက်နာဖို့သတိပေးပညာပေးအချက်တွေကိုအထူးသတိထားဆောင်ရွက်ကြဖို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနကတိုက်တွန်းလိုက်ပါတယ်။တဘာဝဘေးဒဏ်ကြောင့်ပျက်စီးဆုံးရမှုတွေနဲ့ရင်ဆိုင်နေရတဲ့ပြည်သူလူထုအတွက်လည်းလိုအပ်ချက်တွေကိုအရေးပေါ်ကူညီကယ်ဆယ်ပေးနိုင်ဖို့သက်ဆိုင်ရာဝန်ကြီးဌာနတွေနဲ့ပူးပေါင်းပြီးဆောင်ရွက်နေပါတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးကပြောပါတယ်။တဘာဝဘေးရန်ရဲ့ကြာရောက်နေတဲ့အချိန်မှာပြည်သူလူထုစောင့်သိင်းရှောင်သိင်းတဲ့အချက်တွေနဲ့ပတ်သက်ပြီးတော့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကို VOA မြန်မာပိုင်းကဆွတ်တယ်မေးမြန်းတဲ့အခါသူကအခုလိုစဖြေပါတယ်
။ဥမာအဖြစ်ဘဟုတိုင်းဆိုမိုးကြိုးအရန်ဖြစ်တဲ့ညာနဲ့ချီပြီးတော့တည်ကြတယ်။ကြောင်းမလို့မိုးကြိုးနဲ့ပတ်သက်တဲ့အန္တရာယ်ကြီးကျွန်တော်တို့မြန်မာတန်ခါကြီးညာတယ်နော်။ဒါနဲ့မီဒီယာတွေကလည်းကျွန်တော်တို့ထွက်လာရှိတယ်ဝင်တွင်ဒီခေါင်လေးကိုမိုးသက်လေပြင်းကြောက်တဲ့ချိန်ကြောင့်လက်လက်ရှိတဲ့မိုးကြိုးချိန်နေမှာသတိထားပြီးတော့သွားဖို့ဘယ်လိုနေထိုင်ဖို့ဆိုတာဒါကြီးကျွန်တော်တို့ပြောထားရှိတယ်နောက်ကမိုဘိုင်းဖုန်းတွေအားအသုံးရတယ်ရွာရွာကြေးရွာတွေကြီးမိုဘိုင်းဖုန်းတွေရှိတယ်အဲမိုးထချုံတဲ့ချိန်လက်ရှိတဲ့ချိန်မှာမိုဘိုင်းဖုန်းကိုသုံးရင်းနဲ့တည်ဆုံသွားတာရှိတယ်ဒါမျိုးတွေမဖြစ်အောင်ကျွန်တော်တို့အဲ့ဒီချိန်ဒီမှာသတိထားပြီးတော့ဒီ PC တွေကိုသုံးဖို့ဒါတွေလည်းဒါလက်တလို့ကျွန်တော်တို့ပညာပေးနေတဲ့အပိုင်းကြီးရှိတာပေါ့အခုမိုးသီးတွေကြွေတယ်ပေါ့နော်မိုးသီးတွေကြွေတဲ့နေရာကွက်ပြော့မိုးကြီးတယ်အဲ့တော့မိုးသီးကြွေတဲ့ဓာန်ကဘာလဲဆိုတော့တိရစ္ဆာန်တွေလည်းမိုးသီးကြွေရင်ပေးတယ်လူတွေအိမ်တွေမှာလည်းသတိထားရမယ်ဒါကြောင့်မလို့မိုးသီးကြွေနိုင်တဲ့အခြေအနေရှိတယ်မိုးလေလေတွေပြင်းထန်လာပြီးမိုးသီးမိုးရွာလာပြီးဆိုရင်လည်းတိရစ္ဆာန်တွေကိုအမိုးကနဲ့လုံခြုံတဲ့နေရာမှာထားဖို့သို့မဟုတ်ဓာတ်ရိုက်ပေါ့မိုးသီးတွေပဲတည်းမထီအောင်ထားဖို့လိုလူတယ်နောက်တစ်ခါကျတော့ကြီးစက်နဲ့ညီတဲ့ချောင်းနဲ့မြောင်းနဲ့ညီတဲ့ညီတွေမှာလူတွေကဘာဖြစ်လဲဆိုတော့ခီးသွိုင်းနဲ့နွားချောင်းရင်းနဲ့နောက်တိရစ္ဆာန်တွေချောင်းရင်းနဲ့မိုးသက်လေပြင်းကြလာလို့ရှိရင်ဒီနဲ့ဝေးရနေရတွေကိုသွားဖို့ဒါကြီးကျွန်တော်တို့သတိပေးထားရရှိတယ်။ဘာကြောင့်လဲဆိုတော့ဒီပြီးခဲ့တဲ့မကြခင်ကမနေ့တနေ့ရပေါ့နော်။အဲ့ဒီမှာဒီမိုးသက်လေပြင်းရုတ်တရက်ကြာရောက်တယ်။ကြာပြီးတော့ရေမိုးတွင်းမိုးကြိုးရတယ်။လေပြင်းတိုက်တယ်။အဲ့ဒီမှာနွားကြောင်းတဲ့ကလေးတွေစသဖြင့်ပေါ့နော်။အဲ့ဒီလိုချောင်းနဲ့ညီတဲ့ကလေးတွေကမျောပါပြီးတော့တည်ဆုံးတာရှိတယ်။ဆိုတော့အဲ့ဒါမျိုးလေးတွေကိုကျွန်တော်တို့သတိပေးတဲ့အချက်တွေရှိပါတယ်။ဒါတွေတော့ကျွန်တော်တို့ဒီရက်တွင်မှပြုလုပ်ထားပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ပါဆရာဟုတ်ကဲ့အဲ့တော့အခုလက်တော်ဒီမိုးလေဝသရဲ့အခြေအနေထူးခြားဖြစ်စဉ်တွေနဲ့ပတ်သက်ပြီးတော့ဆရာတို့ဒီပြည်သူကိုပေါ့နော်အချိန်နဲ့တပြေးညီသတင်းထုတ်ပြန်နိုင်အောင်ရောဘယ်လိုများစီစဉ်ထားပါလဲရှင
်ဟုတ်ဒါကကျွန်တော်တို့ကမှုဝင်နေကြတဲ့နေ့ပြန်လည်ညံခြာရေးဌာနအနေနဲ့ကတော့မိုးလေဝသနဲ့ဇလားဗီရာဦးစီးဌာနရဲ့ထုတ်ပြန်ကြေညာချက်ကို confirm လုပ်တယ် confirm လုပ်တယ်ဆိုတာပြင်ပမိုးလေဝသပညာရှင်ဦးထွန်းလွင်ဒါကိုလည်းကျွန်တော်တို့အားကိုးတာရှိတယ်တခါကျရင်အခြားပြင်ပပညာရှင်တွေကလည်းဒီလိုမီဒီယာတွေမှာသူတို့ရေးတာရှိတယ်ထူးခြားတာတခုခုတွေ့ပြီဆိုတာနဲ့ကျွန်တော်ကဒီသတင်းကို confirm ပြန်လုပ်တယ် confirm ပြန်လို့ဆိုတော့ကျွန်တော်မိုးလေဝသနဲ့ဇလားဗီရာဦးစီးဌာနကိုပြောတယ်ပြန်ကြည့်ပေးပါဒါကိုလုပ်ပေးပါတကယ်ဘာဖြစ်နေတာလဲဆိုတော့သူတို့ကလည်းသေချာကြည့်ပြီးတော့ဖြစ်နိုင်တဲ့အခြေအနေတွေကျွန်တော်တို့ပြောတယ်ပြောရင်ကျွန်တော်ကပြည်သူကိုပြန်ပြီးတော့တုံ့ပြန်တဲ့စနစ်ကိုကျွန်တော်ပြန်လုပ်နေတယ်ဒီရက်ပိုင်းမှာအထူးသဖြင့်နော်အဲ့ဒီဟာကိုကျွန်တော်လုပ်နေရရှိပါတယ်တူတင်ကာကွယ်တဲ့ဟာကိုကျွန်တော်တို့နောက်ကျလို့မဖြစ်ဘူးအလေးပေးဆောင်ရရမယ်အဲ့ဒီအပိုင်းကိုကျွန်တော်တို့တွန်းနေတယ်
ဟုတ်ကဲ့ပါဆရာဟုတ်ကဲ့ဆရာအခုလက်ရှိဒီမိုးလေဝသဒဏ်ကြောင့်မို့လို့ပျက်စီးသွားတဲ့လူတွေအတွက်ဆရာတို့ဒီလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝင်ကြီးဌာနအနေနဲ့ဘာတွေများကူညီဆောင်ရွက်ပေးနေပါလဲဆရာလက်တလောအခြေအနေမှာဟုတ်ကဲ့
လက်တလောအခြေအနေမှာကျွန်တော်တို့ကဒီလိုမျိုးဖြစ်ပြီးဆိုရင်လည်းကျွန်တော်တို့ကချက်ချင်းကျွန်တော်တို့ rapid response team ဆိုတော့ကျွန်တော်တို့ဖွဲ့ထားတယ်ကျွန်တော်တို့တကယ်တမ်းဆိုလူမှုနယ်ကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးအင်အားအလွန်နည်းတယ်ဝန်ထမ်းအင်အားနော်ဝင်ကြီးဌာနအပိုင်းဝန်ထမ်းအင်အားနည်းစည်းတယ်ဒါကြောင့်ကျွန်တော်တို့တိုးချဲ့မှာပါနည်းစည်းတဲ့ခါကျတော့ဒီနယ်နဲ့တိုင်းနေမှာလိုက်ဆောင်ရွက်နိုင်အောင်လို့ကျွန်တော်တို့ကဘာညာချိတ်ဆက်ရလဲဆိုတော့လူမှုဖွဲ့စည်းရေးနဲ့ချိတ်ဆက်ရတယ်အခုကျွန်တော်တို့တကယ်အားကိုးတာတော့မိသက်ဖွဲ့ပေါ့နော်မိသက်တဲ့ဖွဲ့နဲ့ကျွန်တော်တို့ပေါင်းတယ်နောက်ပြီးတော့ youth volunteer ဆိုတော့လူငယ်တွေနဲ့စီရင်ဆောင်ရွက်တယ်လူမှုဖွဲ့စည်းရေးဆောင်ရွက်တယ်တက်ဆိုင်ရာအုပ်ထုပ်ရေးဌာနပေါ့နော်ကြီးကျယ်တဲ့လူတွေပေါ့နော်ကျွန်တော်ပြန်လဲပြီးတော့ပေါင်းဆက်ပြီးရခါကျတော့ဒါကိုတုံ့ပြန်ဖို့အတွက်ကျွန်တော်တို့အစဉ်အင်းဖြစ်အောင်အခုစူးစမ်းနေတယ်ပေါ့တချို့နေရာတွေမှာတော်တော်လေးကိုလှုပ်ရှားမှုတွေကမြန်ဆန်နေပြီပေါ့ဒီနေ့ဆိုလို့ရှိရင်ကျွန်တော်အများကြီးပဲတွတ်တွေရောအဲ့ဒီလူမှုကျုံးဆောင်ပစ္စည်းတွေရောရှောက်သွားခဲ့တာအခုပဲကျွန်တော်ပြန်ရောက်တာပေါ့နော
်ဒါမျိုးကို
ကျွန်တော်တုံ ပြန်လေဒါပြည်သူ့ဘဏ္ဍာပြည်သူ့ပဆံပဲလေသူတို့တော့ပြန်သုံးရတာပေါ့နော်ငကူလက်ရှိကျွန်တော်တို့ budget နဲ့တတ်နိုင်သလောက်ကိုလုပ်တာပေါ့ကျွန်တော်တို့ဝန်ကြီးနိုင် budget တာလေအလွန်လွန်နေတယ်ငကူကဒါလည်း budget ကိုဖြည်းဖြည်းနဲ့ညှင့်နေတော့ဘို့လေတက်ဆန်ဒီအစိုးရဖွဲ့ရတယ်ကျွန်တော်တို့ကူညီမယ်ဆောင်ရွက်မယ်ဆိုတာကြီးကျွန်တော်တို့မှရှိနေပါတယ
်ဝန်ကြီးအနေနဲ့ပေါ့နော်ဒီအများပြည်သူလူထုကိုဒီလက်ရှိထူးခြားဖြစ်စဉ်မိုးလေဝသဒီသတင်းတွေထွက်ပေါ်နေတာနဲ့ပတ်သက်ပြီးရှင်ဗာများသတင်းစကားပါခြင်းပါလေရှင
်ပြည်သူလူထုသတင်းစကားပါခြင်းတာတော့ပြည်သူလူထုကသတိရှိဖို့လိုတာပေါ့နော်အတိနဲ့သတိပေါ့ခါကြလို့ရှင်အတိရောရှိတယ်သတိလွတ်သွားတတ်တယ်ပေါ့ဥပမာအပြင်ပြည့်စည်လက်တယ်ဆိုမိုးချိုးပြစ်နိုင်တယ်ဒါပေမဲ့အတိအတိရှိတာပဲဒါပေမဲ့သတိလွတ်ပြီးတော့လွင်ကြီးကောင်းနဲ့တော့တွားတယ်ဥပမာထောင်နဲ့တွားနေမိုးချိုးပြစ်မှာအဓိကအဲ့ဒါမျိုးတွေပေါ့ဟိုအတိရှိတော့လေသတိရှိဖို့ပေါ့နော်ပြည်သူလူထုကိုမှာကျင်တယ်အဲ့ဒီအတိတွေရှိဖို့ကိုလည်းထုတ်ပြန်နေတယ်အခုမီဒီယာတွေကထုတ်ပြန်နေတယ်နော်တကယ်ကိုကိုးစားယုံကြည်ရတဲ့ဒီကျွန်တော်တို့အသံလွှင့်ဌာနတွေသတင်းတွေကနေထုတ်ပြန်နေတာတွေကိုဂရုစိုက်ပြီးတော့နားထောင်ပါအဲ့တော့သတင်းလွှင့်တာတွေကိုတိကျနားထောင်ပါအဲ့ဒါနားထောင်ရင်အတိတွေအများကြီးရလာပါလိမ့်မယ်အတိရှိတဲ့အပြင်ကိုသတိလည်းထားပါသတိမလွတ်ပါစေနဲ့ပေါ့ကျွန်တော်ဒီလိုမှာကျင်တယ်နောက်တစ်ခုကဖြစ်ပြီးဆိုလို့ရှိရင်အချင်းညီညွတ်နဲ့ပူးပေါင်းပြီးတော့ဝန်ကြီးဌာနနဲ့ဆောင်ရွက်ဖို့လိုတယ်ကျွန်တော်ရဲ့အုပ်ချုပ်ရေးအဖွဲ့တွေရောကျွန်တော်ဝန်ကြီးဌာနတွေရောကျွန်တော်ဆောင်ရွက်တာတွေပူးပေါင်းဆောင်ရွက်ဖို့လိုတယ်ပြည်သူအစိုးရအသိဖြစ်တဲ့ကြောင့်ပြည်သူအတွက်ဆောင်ရွက်နေတာဖြစ်ပါတယ်ကြောင့်ကျွန်တော်ဟိုလေပူးပေါင်းပါဝင်မှပြည်သူပါဝင်မှအောင်မြင်ပါလိမ့်အဲ့တော့ကျွန်တော်လုပ်တဲ့အားတွေမှာပြည်သူကလိုက်ပြီးတော့ပါဝင်ပြီးတော့ပူးပေါင်းနိုင်လို့ရှိရင်ကျွန်တော်ပို့ပြီးတော့အဆင်ပြေသွားမယ်ပြည်သူကလည်းသတင်းပေးတာအစားဒါပူးပေါင်းပါဝင်တာပဲလေတခုထူးခြားဆိုကျွန်တော်တို့ချက်ချင်းကြောင်းကြမယ်ဒါကြောင့်ကျွန်တော် helpline တွေပဲကျွန်တော်လုပ်ထားတယ်ဖုန်းနံပါတ်တွေပေးထားတယ်ရေးချိုင်းနေအကြောင်းကြပါတခုချင်းလည်းအကြောင်းကြပါကျွန်တော်တို့မှမျိုးတွေဆောင်ရွက်တာရှိပါတယ်အဲ့တော့ပြည်သူကိုပြောချင်တာကတော့အတိလက်ရှိအောင်သတိလက်ရှိအောင်ဆောင်ရွက်ကြပါလို့ပြောချင်ပါတယ်
ဒါကတော့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရချထားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကိုဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်။ဆက်ပြီးတော့နားဆင်ရမှာကတော့ကရင်ပြည်နယ်ဘက်မှဖျားရှိခိုးကျောင်းနဲ့ဇေဒီဝင်းတဲတဲ့သတင်းဖြစ်ပါတယ်။ကရင်ပြည်နယ်လှိုင်းပွဲမြို့နယ်ကွန်းတော်ကျေးရွာမှာတည်ရှိတဲ့ခရီးရန်ဖျားရှိခိုးကျောင်းဝင်းထဲမှာမြိုင်ကြီးငူဆရာတော်နဲ့တပည့်တွေကဇေဒီတဲတဲ့လောက်ရဲ့ဟာကရင်ပြည်နယ်တွင်ဘာသာပေါင်းစုံချစ်ကြည်ရင်းနှီးမှုကိုထိခိုက်စေတယ်လို့ဆိုပြီးအဲ့ဒီဒေသမှာရှိတဲ့ကရင်မျိုးသားစီယုံ KNU တာဝန်ရှိသူတွေကဖြည့်ရှင်းမှုစ조사နေကြပါတယ်။မြန်ကြီးငူဆရာတော်အစီအစဉ်နဲ့ရဟန်းတာမနေတွေနောက်ပါကပ်ပီးယားတွေလူငါးတွေအင်အားရာနဲ့ချီပြီးတော့ဧပြီလ23ရက်နေ့အပီဇေဒီကိုတိစောက်နေတာပါ။အခုတော့ KNU ပြည်ထရေးနဲ့သာသနာရေးဌာနကတာဝန်ရှိသူတွေဟာပြည်နယ်အစိုးရနဲ့တွေ့ဆုံဖြည့်ရှင်းမှုသွားနေပါပြီ။အပြည့်အစုံကိုတော့ထိုင်းခြေဆိုင်သတင်းတော့မအေးမှသတင်းပေးပို့ထားပါတယ်ရှင
်ဒီမိုကရေစီကရင်ကျိုးဖြူတက်မတော် DKBA နဲ့တိုးတက်သောကရင်ဗုဒ္ဓဘာသာအမျိုးသားတက်မတော် DKBA နှစ်ဖွဲ့လုံးကိုထိဆက်ပြီးကရင်လက်နက်ကိုင်ဖွဲ့ရဲ့နာယကဆရာတော်ဖြစ်တင်မြောက်ခံနိုင်ရတဲ့မြန်ကြီးမှုဆရာတော်ဟာတခြားခရီးရန်ဘာသာဝင်တွေရဲ့ဖျားเจ้าဝင်တွေအတွင်းမှာဇေဒီတော်တစုကိုလူရင်အားသုံးပြီးတိဆောက်နေတာပါဒီလိုရနဲ့ပတ်သက်လို့ကရင်အမျိုးသားအစည်းအရုံး KNU ပြည်ထောင်စုနဲ့သာသနာရေးဌာနတွဲဖက်အတွင်းမှမန်းမျိုးမြင့်ကအခုလိုပြောပြပါတယ်
အဲ့ဒီဒီကံပြားချစ်ကိုကြောင်းထဲမှာဟိုမြင့်ဆရာတော်ဦးဇင်းသမားနေပြီးတော့တစုံတရာကုကျူတောင်းခံညနေရှင်နေခြင်းရှိရနေမမိတော့ဘောကျွန်တော်တို့အဲ့ဒီကိုတော့ရာဖရာကြောင်းထဲမှာသူတို့ဝင်ပြီးတော့ဒေဒီတစုထည့်တယ်လေခြံစည်းလို့ပါတယ်ရိုက်ချိုးပြီးတော့ဒီကောင်လာဝင်ဝင်ရောက်ပြီးတော့ဒေဒီထည့်တာဘောအဲ့ဒီအချိန်အနမဒေဒီဝင်ရောက်ဝင်ဆောက်တဲ့အနေထားဒီဘောအဲ့လိုဖြစ်တော့ဒီကအဲ့ဒီဒီကနေလားစိတ်မကောင်းကြဘောစိတ်မကောင်းကြလည်းလောလောဆယ်ဘူးမှလည်းဝင်ရောက်ဖြစ်စင်းနေလားမရှိဘူးဒီဒီရည်သာသနာရေးဌာနကဒီဌာနမူကတော့ဘယ်လိုဆိုအပ်လို့ရောဒီနေ့ဖန်အောင်ဆင်းသွားလေးဖန်အောင်ဆင်းသွားပြီးတော့ပြည်ပြည်နယ်ဆိုရအပါဝင်ဘာသာပေါင်းစုံချစ်ကြည်ဒီအဖွဲ့ဒီနဲ့ဆိုတူနေသူ့ရဲ့ဒီကိစ္စကိုသူတို့ဆွေးနွေးပြီးတော့ဆင်းသွားပြီးဒီနေ့ဖန်အောင်ဆင်းသွားပြီ
းပြည်ပြည်နယ်အတွင်းမှာလူမျိုးဘာသာပေါင်းစုံချစ်ကြည်ရေးဆွေးနွေးပွဲတွေမကြာခဏပြုလုပ်ခဲ့တာတွေလည်းရှိခဲ့ပြီးဒီလိုခရီးရန်ဘာသာဝင်တွေရဲ့ဖျားเจ้าဝင်အတွင်းမှာလူဝင်အားနဲ့အတင်းအကျပ်ဈေးတည်ဆောက်မှုဟာထိလွယ်ရှလွယ်ဖြစ်နေတဲ့အချိန်ဖြစ်တာကြောင့်ဘာသာပေါင်းစုံညီညွတ်ရေးကိုထိခိုက်စေနိုင်တယ်လို့လည်းသူကဆက်ပြောပြပါဗျာ။အဲ
့ဒီဘာသာရေးကလူတွေကအခုသတို့ဒီဘာသာပေါင်းစုံချစ်ကြည်ရေးမှုတွေဆင်းမှုတွေလုပ်ကြတဲ့အချိန်ကြီးမှာသူ့လိုဆွေးနွေးပွဲတွေလုပ်ကြတယ်။အဲ့လိုလုပ်နေတဲ့ကြားတဲ့ဒီလိုဖြစ်တာတော့မကောင်းပါဘူးမယ်။ကျွန်တော်ပြည်ပြည်အတွက်ပုံရိပ်လည်းမကောင်းဘူး။ဒါကတော့တရားတော့တကယ်မဖြစ်တဲ့အနေအထားပဲလေ။
မြန်ကြီးကိုဆရာတော်ဟာအရင်အစိုးရလက်ထက်တုန်းကလည်းကရင်ပြည်နယ်အတွင်းမှာခရီးရန်ဘာသာဝင်တွေပိုင်တဲ့နေရာမှာအခုလိုမျိုးအတင်းအကျပ်ဇီးတီတိစောက်မှုတွေကိုလုပ်ခဲ့တာပါအခုအစိုးရတင့်လက်ထက်မှာလည်းထက်မှန်လှုပ်ဆောင်လာတာဖြစ်လို့အစိုးရတင့်အနေနဲ့ဘလို့ဖြည့်ရှင်းပေးမလဲဆိုတာကိုဒေသခံတွေကမျှော်လင့်နေကြတယ်လို့လည်းပြောပါတယ်
မနေ့ကသမိုးကြီးကျွန်တော်တို့ကရင်ပြည်နယ်ဆံလင်းကြီးအနောက်ဘက်ခြမ်းပေါ့မိဆိုင်ဆိုတဲ့ယောက်မှလည်းအဲ့လိုပဲပေါ့မိဆိုင်ခရီးရန်မြစ်ချင်းအပင်တော်ဖရာတော်ဝင်တော့ဝင်ပြီးတော့ 这边呢，镇江的方位稍微就这里的区别了不中国呢，我这些这些这些在内山牛呢，比前面两个没区别，俺们牛人们那个区别的呢。啊，也是维护我的，也是维护咱这个俺们人们他们那个生意，这些人我当初咱这个这个单位不中国呢，我这些人家的这些人确实比咱们区别的，俺们也是我们这个咱们呢。主要那天嘛，加上俺们这啥不露天气，你们要么地边个，反正知道，你那天主要嘞，俺们个哦，阿哥有地剩下嘞，都无牛嘞，都无那里地家的起点的。你主要那天嘛，高木那边那个空空着，都你去心里面都着，你看看你那俺路边，都苗苗林家了嘛。
一边那那些东西你搞着，这里照顾地少比，人家人家提前拿牛的楼开那里讲，地大跟客人把他问你搞怎么搞。不打不打，为你家吧，谁没得没打，请你家吧嘞。这个山呢不得了，今年比呢所有别个了，十多路没压的吧乌。今年比呢五年就高了，那个伢去年的苦多要年轻来吃吧嘞。这个山不嘛，因为所有龙啊嘞，单位是个嘞，那些所有这个在那里问起你呢，不如干脆偏心来说了过来，提到跟你个没工同你家了吧。第六六月的将路苗也把大爷劈了下来劈开比不地不卡的劈开了密码能按对吗脑袋把大爷呀那块电马目的劈了马过来所以那将既然有个人没有打使用也必然也能打到那一场那单位按过来都要劈先不对怕没有过可以脱款的比劈将既然有个个表述给把的先
密码能按过英雷路爸妈为皮皮，妈妈为皮皮，身边的路都能捏脚。你看，家有文艺片，但他妈的那对手也嘛，都往三十几个表叔来吧嘞。这钱啊，谁收下来的嘛？爸妈家里妈妈皮表那个的钱啊，啥路？你看爷爷吃点皮些的那多，啊，可我那没有管你的他妈白米个，单笔一段，等到中路有啥家巴的嘞？第二个没有，可我们贵阳不如六家么的熟了哦。银行伢在夜里来是什么？说你妈皮巴嘞？把我们水泥路的多大些年龄呢 ？VOA 的 phone number 的，你到伢呢？东西呢？俺俺俺里个可有比了？这对伢们 telephone number 个酒店被捕，他路也罢嘞。大家一来水泥的车嘛 ，VOA 个呢 telephone 呢可有这对嘛皮罢嘞？过来么？把我们那那路的年龄嘞 ，email 呢皮皮，啊，单发那边皮皮 ，VOA email 上面呢 ，Burmese@voanews.com 个酒店被捕，他来嘛嘞？大家一来是怎啊酒就罢嘞？
拉美应该在历来时间嘛，把温水的家务配合比较的先，是比如第这样么温工作目的个体要素啊，高温内么对第二呢对嘛，第三三样安那外呢个，不比如老板管别多买路，希望孤单比较住温就到达单面啊表述来吧嘞。第三轮老板管不别人嘛嘞，体要在屋里呢产么比如老板多嘛撇比，屋里外呢个变来时间比较贪多买路来表吧嘞，因咱们那他个撇定个嘞，山东都高温别人呢这样么温工作目打死天秋。一块木板钉过来，边边了，木块几把个，工地里个路那边没地把马了，文具个滴滴喳喳，一片没白给把布，这边别送个，不要一马板个没没卡，这边别补他吧嘞。
这样么？工地木把表铺，包工做这铺，觉得那眼龙嘛，细腻的工地里个，一般那些东南那些雷眼里个，人家没马文具个，靠有对送，随你给了吧。来是这样么？工地木，明年的对，那眼西瓜也没做着，那眉最米别的那里呢，人生你也把嘞。第六天，我们工队目的个体要素加个内部一转，因苏亚勒特马勒路上给我们体要目安内给巴哩。比方说，文吉找到单面阿罗，第二我们工队目的个体要素加个内部一转，体要在乌布里里产卖六间多马皮皮，乌布里办的个来变来试试，别摊多马路标巴哩。第二我们工队目扎西布内不得比，第二内段路上卖六眼神内不得路，文吉个阿酷路标巴哩。
等下罗，等下罗，老板来二大包。老公们，这大生意破水流，俺那不不一样没，老百姓不不一样没。不管那边这大生意破水流，淘宝不比没收银，大家天天啥的呀，这皮皮交不多，交不多呢，天嘛的。俺另外一个就讲着，你俺那边嘛，或者那些叫广东没收，这大我俺那不会的龙啊，着你个家吧的。
OK， 好吧。
毛板店没有着，他说俺们要着第六代么，他说毛板店应该着。ที่เอาเดี๋ยวมาที่เอาสุราเดินสายเลยบาบีเลยบัวพันเนี่ยมาแต่บัวพันอะไรแต่เส้นเดียดเส้นเดียพันอะบัวก้อนอะบ่ดีนี่นี่เป็นตัวมาปะจีบาร์เลย
กงเดียมีสุกอะไรจิ้มจะชาสามหมู่มีเนี่ยเดียวเหมือนกงเดียมูดีกูมาท้าสีนายบุษยีปกงเดียมูโตลาบุยมาชิดโลสิวายอุโมลาบุเลมลวยบุลท้าวพิจารวาเร ။မူကြီးနယ်ကကုန်သည်လုပ်ငန်းရှင်အသင်းဥက္ကဋ္ဌဖြစ်တဲ့လုပ်ငန်းရှင်ဦးလာဆိုင်ကတော့ပြင်ဆင်ရမယ့်အချက်တွေနဲ့ပတ်သက်ပြီးအခုလိုထောက်ပြခဲ့ပါတယ
်။ဘ ਹੁ ချုပ်ကံမှုတွေလျှော့လာတာ။ပြည်နယ်နဲ့တိုင်းတည်းကိုသူ့ပြည်နယ်နဲ့တိုင်းနဲ့ညှော်ညီးစွာလုပ်ပိုင်ခွင့်နဲ့အခက်အခဲတွေဖြေရှင်းပေးလိုက်မယ်ဆိုရင်ဘ ਹੁ မလာတော့မြန်မြန်ဆန်ဆန်နဲ့ပြီးွားမယ်။ဒီကိုစီတိုင်းကိုစီတိုင်းပြောပေးမယ်လို့တကယ်လူ့အချက်ကကျွန်တော်တို့မြို့ရွာတည်တည်မှာကိုစီထုတ်အောင်တပိုင်းတိုင်းမိသားစု၄၅စုပေါင်းပြီးတော့အဲပေါင်ဖို့လေးထုတ်တာဆိုကျွန်တော်တို့မှာအရင်းနှီးမရှိဘူးနှစ်ဘန်တိုတိတ်များနေတယ်ဒီဘဟုကလည်းဘန်တိုရှော့ချဖို့နိုင်ငံသားရင်းနှီးမြုံနံမှုဘန်ဆက်ဆယ်ခုလုပ်ငန်းလေပန်းနေပြီနောက်ထပ်တန်းစီတာနှစ်ခုသုံးခုဒီဘန်တွေကပုပ်ကတိကဘန်အတိုးနှုံနည်းနည်းနဲ့ပဲပေးတယ်တုံညာတဒမတိတဒမနှစ်တဒမပေးတယ်။အဲ့ဒီရိုမဘန်နဲ့ကမ္ဘောဇဘန်ကအတူတုံဘလောက်နဲ့လဲ73ရာခိုင်နှုန်းနဲ့ကျွန်တော်တို့ချီးပေးနေတယ်။ကဲဒီပုံကိကဘန်မချမ်းသာဘူးချမ်းသာမှာ
။အရင်သမရလက်ထက်ဒီဇင်ဘာ31ရက်နေ့ကဖြတ်သိမ်းခဲ့တဲ့စားသုံးသူအကာအကွယ်ပေးရေးနဲ့တရားမဝင်ကုန်သွယ်မှုတားဆီးထိန်းချုပ်ရေးအဖွဲ့မိုဘိုင်းတင်းကိုပြန်မဖွဲ့ဖို့ကုန်သွယ်တွေကဒီကနေ့တော်တော်လေးတင်ပြခဲ့ကြပါတယ်။မိုဘိုင်းတင်းအနေနဲ့ပြီးခဲ့တဲ့3နှစ်တာအတွင်းမှာနေဆက်ကုန်သွယ်ရေးလမ်းကြောင်းတွေကသာမကလေစိတ်ရေစိတ်တွေကဝင်လာတဲ့7ဘီလီယံ40ကျော်တန်ဖိုးရှိတဲ့မှောင်ခိုကုန်ပစ္စည်းတွေကိုဖမ်းဆီးနိုင်ခဲ့တယ်လို့စီးပွားကူးသန်းဝန်ကြီးဌာနကထုတ်ပြန်ထားခဲ့ပေမဲ့ကုန်စည်စီးဆင်းမှုနှောင့်နှေးတာတွေမလိုအပ်တဲ့အကျင့်ပြတ်ချစားမှုတွေကြောင့်ပြန်မထဖို့ကုန်သွယ်တွေကဒီကနေ့ထောက်ပြခဲ့ကြတာပါ။စီးပွားကူးသန်းဝန်ထမ်းတွေဘက်ကတော့ဥရေပိုင်းအရာအကာအကွယ်ပေးမှုအားနည်းနေတာတွေနေဆက်မှာရှိတဲ့လက်နက်ကင်အဖွဲ့တွေနဲ့မတမာတဲ့ကုန်သည်တွေကပါအသက်ရန်ရှာတိုက်ခိုက်ခံရတာတွေကြုံပူးတာကြောင့်ဘသူတာဝန်ယူမလဲဆိုတဲ့မေးခွန်းတွေရှိနေတယ်လို့မိုဘိုင်းတင်းအဖွဲ့မှာတာဝန်ယူလောက်ကင်မှုတဲ့စီးပွားကူးသန်းအရာရှိတဦးကထောက်ပြခဲ့ပါတယ်။မတမာတဲ့ငွေကြေးရယူမှုကိစ္စကိုထိရောက်တဲ့အရေးယူမှုရှိဖို့ဆိုတာမှလည်းကြောသားရင်သားမခွဲကြဘဲအရေးယူတာမျိုးဖြစ်စေခြင်းပြီးလက်ပေးတဲ့ကုန်သည်တွေကပါအရေးယူသင့်တယ်လို့သူကပြောပါတယ်။လက်နက်ကင်အဖွဲ့တွေကြောင့်နေဆက်မှာစစ်ဆေးခွင့်မရဘဲကုန်းတွင်းမိုင်းမှာသာစစ်ဆေးရတာကြောင့်တရားမဝင်ကုန်သွယ်မှုကိုမတားဆီးနိုင်ခဲ့ဘူးလို့လည်းသူကပြောပါတယ်။မိုဘိုင်းတင်းအဖွဲ့ပြန်မဖွဲ့ဖို့ကုန်သည်တွေဘက်ကတောင်းဆိုတာဟာတရားမျှတမှုရှိမရှိနဲ့တရားမဝင်ကုန်သွယ်မှုကိုတားဆီးဖို့ဘယ်လိုလှုပ်ဆောင်မလဲဆိုတာကလည်းမေးခွန်းထုတ်စရာတွေဖြစ်နေတယ်လို့သူကအခုလိုပြောပြပါဗျ။
အဲ့တော့မိုဘိုင်းတင်းမှာကျတော့တချို့ဟန်ချက်မညီခဲ့တဲ့ဟာတွေရှိတယ်။ပြောလာတဲ့လူတွေရဲ့ background history နဲ့ယာစွင်တွေကိုလည်းကျွန်တော်ကပြန်ပြီးတော့လေ့လာဖို့လိုပါတယ်။တချို့ကျတော့ဒီလိုအစည်းအဝေးတွေကိုကိုကျိုးစည်းပွားအတွက်အသုံးချတဲ့ဟာမျိုးတွေဖြစ်တတ်ပါတယ်။ဖဏ္ဍာစီတာကိုမကြိုက်တဲ့လူတွေဖဏ္ဍာစီတာနဲ့ပတ်သက်တဲ့လုပ်ငန်းသမားတွေငွေနေတတ်ပါတယ်။ဘယ်လုပ်ငန်းစဉ်တွေမှာစီးမျောနေတဲ့လူတွေဆိုတာကိုကျွန်တော်တို့ပြန်ပြီးတွေ့ပါလိမ့်မယ်။နာမည်ရတော့ကျွန်တော်ကထုတ်ပြောလို့မသိပါဘူး။အဲ့တော့ဒီလုပ်ငန်းစဉ်နဲ့ထိခိုက်တဲ့လူတွေကတော့ဒီလုပ်ငန်းစဉ်ကိုမကြိုက်တဲ့လူတွေဖြစ်ပါလိမ့်မယ်။ဒါပေမဲ့စိုးရတရားအနေနဲ့ချိန်ဖို့ကတော့အကောင်းတဲ့အဆိုးခုနပြောတဲ့အခွန်တိုးတဲ့ရရှိရေးတရားမဝင်ကုန်သွယ်မှုရှိနေရင် investment တွေမဝင်လာဘူး။ SME တွေထိခိုက်တယ်။ခုနပြောတဲ့ဈေးကွက်တွေမှာတရားမျှတတဲ့အရှင်သန်မှုမရှိနိုင်ဘူး။ကျေပြန့်တဲ့အမြင်ထားပြီးတော့ကျွန်တော်တို့နိုင်ငံနဲ့လက်တွေ့ကြတော့ဆုံးဖြတ်ချက်ကိုပဲချဖို့ဒါအဓိကကြပါတယ်။
အရှက်ဖွံ့ဖြိုးရေးဗန်ဘက်ကလည်းတရားမဝင်ကုန်သွယ်မှုတားဆီးရေးကိစ္စကိုအရေးပါဆုံးလှုပ်ဆောင်ရမယ့်ကိစ္စအဖြစ်အလေးထားလုပ်ဖို့တိုက်တွန်းခဲ့ပါတယ်။စိုးရတဲ့အနေနဲ့တရားမဝင်ကုန်သွယ်မှုတွေကိုဘလောက်ထိထိရောက်စွာအရေးယူနိုင်မလဲဆိုတာကိုတော့စောင့်ကြည့်ရမှာဖြစ်တယ်လို့သုံးသပ်နေကြပါတယ်ရှင်
။မမေခါပါရှင် VOE မြန်မာပိုင်းရဲ့ညနေခင်းအစီအစဉ်တွေမကြခင်အဆုံးသတ်တော့မှာပါ။အခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်တိန်ကြီးထိုက်ကတလှည့်ကြီးညာပေးပါမယ်ရှင်။
အမေရိကန်သမ္မတဘရက်ကိုဘားမားဟာဂျာမနီနိုင်ငံကိုနှစ်ရက်ကြာခီးစဉ်ဖြစ်ဒီကနေ့ဆက်ရောက်သွားပြီဖြစ်ပြီးခီးစဉ်အတွင်းမှာတော့ဂျာမနီဝန်ကြီးချုပ်အင်ဂလာမာကဲလ်နဲ့ကမ္ဘာစီးပွားရေးအကြမ်းဖက်မှုအရေးအတ္တလန္တိတ်တစ်ဖက်တစ်ချက်လုံခြုံရေးနဲ့တခြားအရေးကိစ္စတွေကိုဆွေးနွေးကြမှာဖြစ်ပါတယ်။ကုန်သွယ်ရေးအပါအဝင်ကိစ္စရအတော်များများဆွေးနွေးခဲ့တဲ့ပေတင်နိုင်ငံခီးစဉ်အပြီးဂျာမနီကိုခီးဆက်တာဖြစ်ပါတယ်။ဆီးရီးယားနိုင်ငံကိုအမေရိကန်မြေပြင်တပ်တွေဆစ်လွတ်ဖို့သူ့အနေနဲ့စဉ်းစားမှာမဟုတ်ဘူးလို့အမေရိကန်သမ္မတကပြောဆိုလိုက်ပြီးဆီးရီးယားနိုင်ငံရဲ့ပြဿနာဖြေရှင်းဖို့ကြိုးပမ်းတာမှာစစ်ရေးနည်းထက်တခြားနည်းလမ်းတွေကိုအသုံးပြုဖို့လိုမယ်လို့သူကပြောဆိုပါတယ်။ရင်းငုံသင်းမောကနေပြစ်လွတ်တဲ့ပယ်ရင်တပ်ဒုံးကျည် SLBM စမ်းသပ်မှုကိုစနေနေ့ကလှုပ်ဆောင်မှုလုံဆောင်ခဲ့ပြီးမဟာအောင်မြင်မှုကြီးဖြစ်တယ်လို့မြောက်ကိုရီးယားကပြောဆိုလိုက်ပြီးမဲ့တောင်ကိုရီးယားဘက်ကတော့ဒီစမ်းသပ်မှုမအောင်မြင်ဘူးလို့သတ်မှတ်ပြောဆိုလိုက်ပါတယ်ရှင်
။သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညနေခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရနိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Nashwan Khalil ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းပြန်ပြီးတော့အစအဆုံးနားဆင်နိုင်ပါတယ်ရှင်။အခုတော့ဒီအစီအစဉ်ကိုဒီမှာပဲအဆုံးသတ်ပါမယ်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်မယ့်အစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါရှင်။
This program has come to you from the Voice of America, Washington.